ကတလိုနီးယားဒေသအစိုးရအဖွဲ့ဖျက်သိမ်းလိုက်တာကိုလက်ခံဖို့စပိန်ဗိုဟူအစိုးရကအမိန့်ထုတ်ထားပေမဲ့ကတလိုနီးယားဒေသတီးခြားလွတ်လပ်ရေးအတွက်ဆက်ပြီးတိုက်ပွဲဝင်သွားမှာဖြစ်ကြောင်းအာဏာကနေပြန်ရုပ်သိမ်းခံရတဲ့ကတလိုနီးယားသမ္မတကာလက်စ်ပွီစ်ဒီမွန်ကသတင်းနဲ့မှာပြောပါတယ်စပိန်နိုင်ငံမှာတချိန်ကအတိုင်းအတာတစ်ခုတည်းကိုယ်ပိုင်အုပ်ချုပ်ခွင့်ရခဲ့တဲ့ကတလိုနီးယားဒေသဟာအခုချိန်မှာတော့စပိန်အစိုးရရဲ့ဓာတ်ရိုက်အုပ်ချုပ်မှုအောက်ကိုပြန်ရောက်သွားပြီဖြစ်ပါတယ်စပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့ထောက်ခံကြောင်းကတလိုနီးယားလွှတ်တော်မှတောက်ကြနေကမဲပေးဆုံးဖြတ်ခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲစပိန်ဝန်ကြီးချုပ်ကကတလိုနီးယားပါလီမန်ကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်စပိန်ဝန်ကြီးချုပ်မာရီယာနိုရဂျွိုက်ကကတလိုနီးယားပါလီမန်ကိုဖျက်သိမ်းတဲ့အပြင်ဒီဇင်ဘာ21ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့တောင်းဆိုလိုက်ပြီးကတလိုနီးယားဒေသရဲ့ရဲတပ်ဖွဲ့ထိပ်ပိုင်းပုဂ္ဂိုလ်တွေကိုလည်းတာဝန်ကနေရက်စဲလိုက်ပါတယ်ကတလိုနီးယားအစိုးရကိုဖျက်သိမ်းပိုင်ခွင့်ဟာဒီဒေတာရင်းပါလီမန်တစ်ခုတည်းသာမှာရှိကြောင်းကတလိုနီးယားသမ္မတပွစ်ဒမွန်ကပြောပါတယ်ဒီခွဲထွက်ရေးကိုကတလိုနီးယားပါလီမန်အတွင်းဆုံးဖြတ်ရမှာထောက်ခံမဲ80ကန့်ကွက်မဲ10မဲနဲ့ကြားနေမဲ2မဲနဲ့အတည်ပြုခဲ့တော့ပါကတလိုနီးယားဒေတာလွတ်လပ်ရေးကြေညာတာကိုတုံ့ပြန်နိုင်ဖို့စပိန်ဘိုဟိုအစိုးရကကတလိုနီးယားအာဏာပိုင်အဖွဲ့ကိုဖယ်ရှားပြီးဒေတာအုပ်ချုပ်ရေးတာဝန်ကိုယူနိုင်မဲ့စပိန်နိုင်ငံဖွဲ့စည်းပုံအခြေခံဥပဒေပုံမှန်အပိုက်155ကိုစပိန်အထက်လွှတ်တော်ကအတည်ပြုပေးခဲ့ပါတယ်